နိုဝင်ဘာလ19ရက်အင်္ဂါနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီစီဝေးအတွင်းမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တဲ့အထက်မြန်မာနိုင်ငံကလူနည်းစုတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြထားတာပါ။အထူးသဖြင့်ကတော့အဲ့ဒီဆုံးဖြတ်ချက်မှာကုလသမဂ္ဂကရိုဟင်ဂျာလို့အစဉ်တစိုက်ခေါ်ဆိုလာခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကမွတ်စလင်လူနည်းစုတွေနဲ့ပတ်သက်ပြီးတော့အဓိကပါဝင်ပါတယ်လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝလေးစားလိုက်နာရေးတေချာအောင်လုပ်ဖို့အစိုးရကိုတောင်းဆိုထားတာနဲ့တပြိုင်တည်းမှာပဲအဲ့ဒီမွတ်စလင်လူနည်းစုတွေကိုနိုင်ငံသားအဖြစ်အပြည့်အဝအတိအမှတ်ပြုဖို့ကုလသမဂ္ဂဆုံးဖြတ်ချက်ကတောင်းဆိုထားတာပါအဲ့ဒီဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာလူနည်းစုလို့ဖော်ပြသုံးစွဲထားတာကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တန်မတ်ကြီးဦးကျော်တင်ကကန့်ကွက်ခဲ့ပြီးဆုံးဖြတ်ချက်ထဲမှာထည့်သွင်းထားတာကြောင့်ဒါကိုအတိအမှန်ပြုတယ်လို့မယူဆတဲ့ကြောင်းပြောခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်လို့တော့တည်ဆဲဥပဒေအရလုပ်သွားမယ်လို့အစီအဝေးအတွင်းတုံ့ပြန်ခဲ့ပါတယ်
။ The right to citizenship or any other demands such as the right to land ownership or movement or access will be considered
နိုင်ငံသားဖြစ်ခွင့်ဆိုင်ရာပဲဖြစ်ဖြစ်ဒါမှမဟုတ်တခြားတောင်းဆိုချက်တွေဖြစ်တဲ့မြေပိုင်ဆိုင်ခွင့်ဒါမှမဟုတ်ရွှေပြောင်းသွားလာခွင့်စတဲ့တောင်းဆိုချက်တွေကိုပဲဖြစ်ဖြစ်မြန်မာနိုင်ငံရဲ့ဥပဒေတွေနဲ့လုံခြုံရေးအခြေအနေတွေအရစဉ်းစားလွတ်ဆောင်သွားမှာဖြစ်ပါတယ
်မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်မိသားစုသဘောနဲ့အခုလိုတိုက်တွန်းတယ်လို့ယူဆကြောင်းရခိုင်ပြည်နယ်ဘူးတီတော်မြို့နယ်မဲဆန္ဒနယ်ကပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရွှေမောင်က VOA ကိုပြောပါတယ်
ဒါမျိုးတိုက်တွန်းတာဒီလားကျွန်တော်တို့ဟိုနိုင်ငံမှာလည်းလိုအပ်ချက်တစ်ခုလို့ဖြစ်နေလို့ဟိုဒီလိုပဲအပြုတ်တော်နဲ့တိုက်တွန်းလို့လည်းကျွန်တော်ယူဆတယ်။ဒါပေမဲ့ဒီကိစ္စကိုအမေရိကန်ဖြည့်ရှင်းဆောင်ရွက်ပေးရမှာကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့တွတ်တော်ရှိပါတယ်။ကျွန်တော်တို့ဒီနှစ်ဖက်လူမျိုးစုကောင်းဆောင်နေရှိတယ်။အာကျွန်တော်တို့ဒီနိုင်ငံလက်ထက်ဆက်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေသက်ဆိုင်ရာဒေသဆိုင်ရာပုဂ္ဂိုလ်တွေရှိပြီလား။ဒီအားနဲ့အားလုံးနဲ့ကျွန်တော်တို့နှိမ့်နိုင်ပြီးတော့ဖြည့်ရှင်းလိုက်မယ်ဆိုရင်ဒါအဖြစ်တစ်ခုကိုဖတ်ပါတယ်ဘာလို့လဲဆိုတော့ 48 ခုနဲ့ကနေ 2013 ခုနှစ်ကကျွန်တော်တို့ဒီမြန်မာနိုင်ငံလွတ်လပ်ရရှိကြရဖြတ်တန်းလာတဲ့အာကျွန်တော်တို့ဒီလူမျိုးစုရဲ့သမိုင်းကိုကြည့်လို့ရှိရင်ကျွန်တော်တို့ကတော့လူလေကူကူနဲ့တိတာဖြစ်ရှင်းနိုင်ပါတယ်တိတာအာထင်ရှားမှုလို့ရှိတယ
်ဒီလူတွေဟာလည်းလူသားတွေပဲဖြစ်တာနဲ့အမျှရာသင့်ရထိုက်တဲ့လူမှုအခွင့်အရေးတွေရာသင့်နဲ့ဆိုတာကိုလက်ခံတဲ့အကြောင်းနဲ့နိုင်ငံတစ်ခုမှနေထိုင်တဲ့အတွက်အဲ့ဒီနိုင်ငံရဲ့တည်ဆဲဥပဒေတွေအရနိုင်ငံသားဖြစ်ခွင့်ရှိတယ်ဆိုတာကိုလည်းငင်းစရာအကြောင်းမရှိပါဘူးလို့မြေပုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ရဲ့အထွေထွေတွင်ရင်မူဦးဦးလှစောက VOA ကိုပြောပါတယ
်80နှစ်ဥပဒေအတိုင်းကျွန်တော်တို့ဟိုမြန်မာနိုင်ငံပေါ့ညာနိုင်ငံသားဖြစ်မှုဆိုတာဥပဒေလောက်ထားတယ်ပေါ့နော်အဲ့တော့ဒီဥပဒေဟာလည်းဟိုကျွန်တော်တို့အမြင်ရပါတော့အဲ့ဒီဥပဒေဟာဟိုအသက်မဝင်ဘူးလို့ဖြစ်နေအဲ့တော့အဲ့ဒီဥပဒေရပဲတိတိကျကျလောက်ပါဒီကလေးဒီဥပဒေမှာအာဏာရှင်တွေပါတယ်ရှိတယ်ဆိုလို့ရှိရင်လေเนาะပညာရှင်တွေနဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရခိုင်ပြည်ရှိတဲ့ခေါင်းဆောင်တွေနဲ့ပြည်သူ့လွတ်တော်နဲ့ပြည်ထောင်စုလွတ်တော်နဲ့တင့်တော်သလိုညှိနှိုင်းမှုတွေလုပ်ပါเนาะအဲ့တော့ဒီဥပဒေကိုလည်းဟိုအကျော့အသက်ဝင်အောင်လုပ်ပါเนาะအဲ့တော့ဒါကတော့အကုန်လုံးညှိနှိုင်းနိုင်တဲ့လွတ်တော်ကတင်သွားမယ်ပြေးကြပဲနောက်တစ်ခုကအဲ့တော့ရှင်းစင်းတဲ့ဥပဒေရဲ့အတိုင်းပဲတိတိကျကျပြထားပြီးတော့လူနိုင်ငံသားဖြစ်တဲ့ဖြစ်တဲ့သူတွေကိုလည်းပုတ်ပြက်ပြက်ကကပြေးလိုက်ပါဒါကိုကျွန်တော်တို့ဘာမှခန့်ခွက်စရာမရှိဘူးအဲ့ဒါဟာစေတနာဖြည့်ခြင်းရဲ့နိလန်တစ်ခုပဲလို့ကျွန်တော်တို့ခံကြပါပဲ
မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုဥရောပသမဂ္ဂ EU ကမူကြမ်းရေးဆွဲတင်သွင်းခဲ့တာဖြစ်ပြီးမဲခွဲဆုံးဖြတ်တာမျိုးမဟုတ်ဘဲအတည်ပြုချမှတ်ခဲ့တယ်လို့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံက VOAC email နဲ့ပေးပို့ခဲ့တဲ့အထက်မှာဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကတော့မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေကိုအတိအမှတ်ပြုဖော်ပြထားသလိုနိုင်ငံရေးအရာတက်ကြွလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးကာကွယ်မြင့်တင်သူတွေကိုတရားလက်လွတ်ဖမ်းဆီးတာတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေဆက်ပြီးရှိနေသေးတဲ့အပေါ်စိုးရိမ်ကြောင်းကိုလည်းဖော်ပြထားပါတယ်ခင်ဗျာ